Welcome to the Voice of America in Burmese.
Torrance Bound Tanita Nyanigema Moban Pija Wailakna, View American Daye, Natan Sachakune, Mila Nayet, Ninlani, Nyanigan, Sizinego, Nimasanoji, Nyani, Chonai, Guiani, Kunanidi, Washington DC, Murogani, Lanumida, Sakon, Saku, Nasang Aruani, Diet, and Sani Babi.
ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာမင်္ဂလာပါရှင်ကျွန်မခင်မြွှေးပါစီရီးယားနိုင်ငံအတွင်းအဖြစ်ရဲ့စည်းရေးသဘောတူစာချုပ်ပြက်ပြဲမသွားစေဖို့ကြိုးပမ်းနေတာမှာကျွတ်တက်မှုတွေရှိတယ်လို့အမေရိကန်နိုင်ငံသားယုံကြည်ချွန်ကယ်ရီကပြောပါရတယ်။တခါမြန်မာအပါဝင်မဲခေါင်ယုံဝင်းဒေသနိုင်ငံတွေအတွက်ဒေါ်လာတန်းမှာ9000ကုညီပေးသွားမယ်လို့ကျ
ကိုင်ဖန်တီးရေးအပါအဝင်မြန်မာနိုင်ငံတွင်ဖွံ့ဖြိုးရေးလုပ်ငန်းတွေဆွေးနွေးဖို့အတွက်ဘယ်သူတွေနဲ့တွေ့ဆုံမှာပါလဲ
။ဒီနေ့ late evening မှာနိုင်ငံရေးဝန်ကြီးရောက်ပါမယ်။မိတီတော်ပေါ့နော်။မနေ့ဆန်မှာမနေ့9နာရီခွဲမှာဝန်ထမ်းစုကြည်နဲ့တွေ့ပါမယ်။17နာရီမှာ
ဒီအကြောင်းနဲ့အတူနိုင်ငံတော်အားနှောက်ရက်ဖြည့်စည်လူသူများ၏ဘေးအန္တရာယ်မှကာကွယ်စောင့်ရှောက်သည့်ဥပဒေကိုရုပ်သိမ်းဖို့လွှတ်တော်တွင်လှုပ်ဆောင်နေမှုတွေရဲ့ရခိုင်ပြည်နယ်တွင်းကစစ်ပွဲတွေတိုက်ပွဲတွေအများရက်စဲဖို့တောင်းဆိုမှုတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွင်းနဲ့ကိုအောင်တို့ကအစီရင်ခံပါမယ်ခင်ဗျာ
။ Syria နိုင်ငံရဲ့အကြီးဆုံးမြို့အလက်ပိုအပါအဝင်နိုင်ငံတော်ဝန်မှအပြစ်ခက်ရစရေးပြန်လဲစတင်နိုင်မှုအတွက်နားလည်မှုရမယ့်အခြေအနေဟာပိုပြီးတော့နှိကက်လာနေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲအလက်ပိုမျိုးကလေကြောင်းတိုက်ခိုက်မှုတွေမှာတော့သေဆုံးသူအရေအတွက်ကဒီကနေ့အထိတိုးလာနေသေးပါ။ Syria ဆိုရတပ်ဖွဲ့တွေကအလက်ပိုမျိုးမှာအရသာထိခိုက်သေဆုံးမှုတွေအကြီးအကျယ်ဖြစ်စေတဲ့အထိလေကြောင်းထိုးစစ်ဆင်မှုတွေဆက်လက်လှုပ်ဆောင်နေတာနဲ့အမျှပြက်ပြယ်လူနီးပါးဖြစ်နေတဲ့ဒီရုရှားနဲ့အမေရိကန်တို့ကြားဝင်ဆက်ဆက်နှိမ့်နိုင်နေတဲ့အပြစ်ခက်ရစရေးသဘောတူညီမှုဆက်လက်ထားရှိနိုင်အောင်ကြိုးစားနေတာမှာဝန်ကြီးကယ်ရီဟာ Saudi Arabia နိုင်ငံခြားရေးဝန်ကြီးနဲ့ Switzerland နိုင်ငံဂျနီဗာမြို့မှာဒီကနေ့အစောပိုင်းတုန်းကတွေ့ဆုံပြီးတော့ဒီကိစ္စကိုဆွေးနွေးပါတယ်။စီးရီးယားနိုင်ငံအတွင်းအကြမ်းဖက်မှုတွေအဆုံးသတ်နိုင်ဖို့မှာရုရှားအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုကအဓိကကျတယ်လို့အမေရိကန်အစိုးရအရာရှိတွေကပြောဆိုနေတာပါ။ဝန်ကြီးချုပ်ဒီအထက်အဓိကစိန်ခေါ်မှုဟာလည်းစီးရီးယားအစိုးရရဲ့အလက်ပိုမျိုးတိုက်ခိုက်မှုတွေရပ်တန့်အောင်ရုရှားဘက်ကဖိအားပေးလှုပ်ဆောင်ပါမယ်ဆိုတဲ့အာမခံချက်မျိုးရလာစေဖို့လှုပ်သွားရမှာပါ။လက်ရှိတိုက်ခိုက်မှုတွေဟာအလက်ပိုမျိုးအတွင်းမှာရှိနေတဲ့အစိုးရအဖွဲ့တွေကိုတုံ့တင်တဲ့အကြမ်းဖက်ဆန့်ကျင်ရေးထိုးစစ်ဆင်မှုတွေဖြစ်တယ်လို့ရုရှားကပြောဆိုနေပေမဲ့အမေရိကန်ကတော့ဒီတိုက်ခိုက်မှုတွေဟာအရသာပြည်သူတွေကိုပစ်မှတ်ထားတဲ့တိုက်ခိုက်မှုတွေဖြစ်ပြီးတော့လက်ရှိအပြစ်ခက်ရစရေးကိုချိုးဖောက်နေတယ်လို့ဆိုပြီးတော့ပြောဆိုနေတာပါ။ဂျနီဗာမြို့မှာလုပ်တဲ့ဒီကနေ့စီးရီးယားရေးဆွေးနွေးပွဲမှာရုရှားနိုင်ငံမပါဝင်ပေမဲ့လည်းတိုးတက်မှုတွေရှိတဲ့အကြောင်းနဲ့အမေရိကန်ကဒီရုရှားအစိုးရနဲ့တိုက်ရိုက်ပြောဆိုဆွေးနွေးနေတယ်လို့ဝန်ကြီးကယ်ရီကပြောပါရရှင်။
တူရကီတောင်ပိုင်းအင်ဆာလက်လေရက်အခြေစိုက်စခန်းကနေအမြောက်တွေ drone ရင်းနေနဲ့တိုက်ခိုက်တာကြောင့်မနေ့ကတနင်္ဂနွေနေ့မှာ IS စစ်သည်ကြော63ဦးသေဆုံးသွားတယ်လို့တူရကီစစ်ဘက်ကပြောပါတယ် drone နဲ့ပစ်ခတ်မှုအတွင်း IS စစ်သည်ကြော29ဦးသေဆုံးပြီးအမြောက်လက်နက်ကြီးတွေနဲ့ပစ်ခတ်ရမှာ34ဦးသေဆုံးခဲ့တာပါ rocket တွေနဲ့မြေပြင်တပ်ဖွဲ့တွေကနေရာတော်များများကနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့တူရကီနိုင်ငံပိုင်သတင်းဌာနကပြောပါတယ်ဆီးရီးယားနယ်စပ်နားကတူရကီနိုင်ငံ Kilis မြို့ကိုစီးရီးယားဘက်ကဒုံးကျည်နဲ့ပစ်ခတ်တာကြောင့်အခုလိုတူရကီဘက်ကလက်တုံပြန်တိုက်ခိုက်တာဖြစ်ပြီး rocket ဒုံးကျည်နဲ့တိုက်ခိုက်မှုကြောင့်လူရှိဦးတန်ရရသွားပါတယ်တနင်္ဂနွေနေ့မှာပဲစီးရီးယားနယ်စပ်အနီးကတူရကီမြို့ Gaziantep မှာရှိတဲ့ Yazgan ရှိမှာကားဘုံးခွဲတိုက်ခိုက်မှုကြောင့်ရဲနှစ်ဦးသေဆုံးပြီး22ဦးဒဏ်ရာရခဲ့ပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိပေမဲ့ဒီနှစ်အစောပိုင်းတုန်းက Istanbul မှာ Jihad Street တွေဟာအလားတူတိုက်ခိုက်မှုမျိုးတွေပြုလုပ်ခဲ့ပါတယ်ခင်ဗျာ
အီရန်နိုင်ငံဘက်ဒတ်မြို့မှာပြီးခဲ့တဲ့ရက်ပိုင်းတွေကနိုင်ငံရေးအခြေအနေတွေရိုးရိုးတဲတဲဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အတော်ကြီးပြန်လည်တည်ငြိမ်လာခဲ့ပါတယ်ပြည်ပြလွတ်တော်အဆောက်အဦးကိုတင်ယူခဲ့ကြတဲ့အစိုးရစန့်ကျင်ဆန္ဒပြသူတွေဟာအဆောက်အဦးတွေကနေထွက်ခွာဖို့အတန်ချစ်ဆက်ကနေပြောတဲ့အချိန်မှာတော့ငြင်းငြင်းချမ်းချမ်းနဲ့ပြန်လည်လူစုခွဲပေးခဲ့ကြပါတယ်ရှိအိဘာသာရေးကောင်းဆောင်မော့တာကာအယ်ဆာဒါဦးဆောင်တဲ့ဆန္ဒပြသူတွေဟာစနေနေ့တုန်းကအလွတ်တော်အဆောက်အဦရှိလမ်းမတွေပေါ်မှာစုဝေးပြီးအီရက်အစိုးရအဆောက်အဦတွေနဲ့နိုင်ငံခြားတန်ယုံတွေအကြော်များများရှိရာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့အစိုးရနယ်မြေဒါမှမဟုတ်နိုင်ငံတကာနယ်မြေလို့ခေါ်တဲ့နေရာမှာပိတ်ဆို့ဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေကလွတ်တော်အဆောက်အဦကိုအဲ့ဒါလိုစီးနင်းဆန္ဒပြခဲ့ကြပြီးတဲ့နောက်မှာတော့လွတ်တော်မတ်တွေအများအပြားစနေနေ့တုန်းကထွက်ပြေးခဲ့ကြပါတယ်လူနည်းစုခတ်နဲ့ဆူနီပါတီတွေကအများစုပါဝင်တဲ့လွတ်တော်အမဲ60လောက်ဟာမြို့တော်ဘက်ဒတ်ကနေမြောက်ပိုင်းကိုပိုင်းအုပ်ချုပ်ခွင့်ရခတ်ဒေသမှာရှိတဲ့အဘီလ်နဲ့ဆူလီမာနီယာမြို့တွေကိုထွက်ပြေးခဲ့ကြတာပါ။တရက်တာပိတ်ဆို့ဆန္ဒပြမှုအတွင်း လွတ်တော်အဆောက်အဦအတွင်ပိုင်းကိုကြီးကြီးမားမားထိခိုက်ပျက်စီးအောင်လှုပ်ခဲ့ကြတဲ့ဆန္ဒပြသူတွေကတော့မနေ့ကတနင်္ဂနွေနေ့ပါပဲသူတို့ရဲ့အထုပ်ပိုးပစ္စည်းတွေနဲ့အလံတွေကိုသိမ်းပြီးဆန္ဒပြနေရာကနေငြင်းငြင်းချမ်းချမ်းပြန်လဲထွက်ခွာပြေးခဲ့ကြတာပါရှင
်အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာဆက်ဆံရေးခန်းကဏ္ဍအသစ်ကိုအကောင့်တွေပေါ်နိုင်ဖို့သူ့ရဲ့မဲဆွယ်စည်းရုံးရေးလှုပ်ရှားမှုတွေအတွင်းဂတိပေးနေတဲ့တစ်ချိန်တည်းမှာပဲအမေရိကန်ပေါ်တရုတ်ကနိုင်တဲ့စီးနှင်းလှုပ်နေတာတွေကိုလက်ခံနိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican သမ္မတလောင်းနေရာအတွက်ရှင်ပြိုင်နေသူ Donald Trump ကပြောဆိုလိုက်ပါတယ်ရုံးနဲ့အမေရိကန်ကြားကုန်သွယ်ရေးလုံခြုံရေးပြမှုကို Mr. Trump ကချိန်ဖန်များစွာထောက်ပြပြောဆိုနေခဲ့ပြီးဒီလိုမညီမညာမှုဖြစ်နေတာတွေကိုသူသာသမ္မတဖြစ်လာရင်အကောင်းဆုံးဖြေရှင်းသွားမယ်လို့လည်းပြောဆိုပါရတယ်
။ We have a $500 billion deficit, trade deficit with China. We're going to turn it around and we have the cards.Don't forget we're like the piggy bank that's being robbed.
တရုတ်နိုင်ငံနဲ့ကုန်သွယ်မှုမှာဒေါ်လာဘီလီယံ900လောက်ကျွန်တော်တို့ဘက်ကလုံငွေပြနေပြီးဒါကိုလှည့်ပြောင်းရပါမယ်။ဒါလို့လုံနိုင်စွမ်းလည်းရှိပါတယ်။ကျွန်တော်တို့ဟာမတရားတပြားတိုက်ခံနေရတဲ့ဘန်ဒက်ကြီးဖြစ်နေတယ်ဆိုတာကိုမမေ့ပါနဲ့လို့ Mr. Trump ကပြောသွားတာပါ။ Indiana ပြည်နယ်မှာအင်္ဂါနေ့ကျင်းပမဲ့ Primary Party ရင်းသမ္မတလောင်းပနာမရွေးကောက်ပွဲဟာဘယ်သူသမ္မတလောင်းဖြစ်မလဲဆိုတာကိုအဆုံးဖြတ်ပေးမယ်အဓိကကြတဲ့ရွေးကောက်ပွဲတစ်ခုလည်းဖြစ်ပါတယ်။ကြိုတင်ကောက်ခံရရှိတဲ့စစ်တမ်းတွေအရ Texas အထက်လွှတ်တော်အမတ် TedCruise တဲ့ Mr. Trump ဟာအသာစီးရနေပြီးတနင်္ဂနွေနေ့ကထုတ်ပြန်တဲ့ NBC ရုပ်သံဌာနနဲ့ Maris စစ်တမ်းတွေအရ Trump ဟာ15မှတ်အသာစီးရနေပါတယ်တကယ်လို့သာ Indiana မှာ Trump အနိုင်ရခဲ့ရင်တော့သူလိုအပ်တဲ့ပါတီညီလာခံမှာမဲထက်မဲ့ကိုယ်စားလှယ်အများစု1,239ဦးရရှိဖို့နှိစက်သွားမှာပါ Cruise နဲ့ Ohio အုပ်ချုပ်ရေးမှူး John Kasich ကတော့သူတို့အနေနဲ့လဲထောက်ခံမဲ့အသီးသီးရမှာဖြစ်တဲ့အတွက်ဇလိုက်မှာကျင်းပမဲ့ပါတီညီလာခံမှာ Trump နဲ့ရှင်ပြန်ရလိမ့်မယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်ဒီကနေ့ညနေပိုင်းဒီမကြာခင်အချိန်ပိုင်းအတွင်းမှာပဲမြန်မာနိုင်ငံကိုရောက်လာဖို့ရှိနေတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိဒါဟာမြန်မာပါဝင်မဲခေါင်မြို့ဝန်ဒေတာဖူမီယိုရေးတွင်းမြစ်လှုပ်ဆောင်သွားနိုင်ဖို့အတွက်အမေရိကန်ဒေါ်လာသန်းထောင်နဲ့ချီအစပျိုးကူညီသွားမယ်လို့ဒီကနေ့ပဲကြေညာလိုက်ပါတယ်။မြန်မာပါဝင်ရှေ့တောင်အာရှနိုင်ငံတွေရဲ့စီးပွားရေးကြွယ်ဝချမ်းသာမှုဟာအရေးကြီးတယ်လို့ဒေတာရင်းစီးပွားရေးတိုးတက်လာဖို့နဲ့ဖူမီယိုတိုးတက်ရေးလုပ်ငန်းတွေကိုထောက်ပံ့ပေးသွားဖို့လာမယ့်3နှစ်အတွင်းဒေါ်လာသန်းပေါင်း8000ကူညီသွားမယ်လို့ဒီကနေ့ထိုင်းနိုင်ငံခီးစင်အတွင်းဘန်ကောက်မြို့ချူလာလောင်ကောင်းတက်တူမှာပြောကြားတဲ့မိန့်ခွန်းအတွင်းမှာမစ္စတာကီရှိဒါကပြောဆိုသွားတာပါဂျပန်နိုင်ငံသားရေးဝန်ကြီးဟာမဲခေါင်ဒေသနိုင်ငံတွေဖြစ်ကြတဲ့တရုတ်မြန်မာလာအိုနဲ့ဗီယက်နမ်နိုင်ငံတွေကိုတွားရောက်တဲ့သူ့ရဲ့ခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်ထိုင်းနိုင်ငံကိုရောက်နေတာဖြစ်ပြီးတော့အဲ့ဒီကနေမြန်မာနိုင်ငံကိုခီးဆက်မှာပါမနက်ဖြန်မှာတော့မြန်မာသမ္မတဦးထင်ကျော်နိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်နောက်တက်မတော်ကာကွယ်ရေးဦးစီးချုပ်တို့အပါအဝင်မြန်မာစုရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာပါမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့ဆိုရတဲ့တက်လာပြီးတဲ့နောက်ပိုင်းဂျပန်နိုင်ငံသားရေးဝန်ကြီးကီရှိဒါမြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်တာလည်းဖြစ်ပါတယ်ရှင်
ဖလာနိုင်ငံဟဲစင်ကီးပါကျင်းပမဲ့ကမ္ဘာစာနယ်ဇင်းလက်လက်ခွင့်အထိမ်းအမှတ်ကဏ္ဍကိုထိုင်းသတင်းတောက်ပရာဗစ်ရိုဂျာနာဖရုခ်မတက်ရောက်ဖို့ထိုင်းနိုင်ငံအာဏာသိမ်းစစ်ဆိုရကပိတ်ပင်ခဲ့ပါတယ်ဖလန်ဆိုရရဲ့ဖိတ်ကြားချက်နဲ့စစ်ပြန်သတင်းတောက်ပရာဗစ်ဒီကနေ့ထိုင်းနိုင်ငံကနေထွက်ခွာဖို့အစီအစဉ်ကိုလွန်ခဲ့တဲ့နှစ်နှစ်ကအာဏာသိမ်းခဲ့တဲ့ထိုင်းဆိုရကတားမြစ်လိုက်တာပါဒီကဏ္ဍကိုယူနက်စကိုအဖွဲ့နဲ့ပူးတဲ့ကျင်းပမှာဖြစ်ပါတယ်ခါအိုဆော့အွန်လိုင်းသတင်းအင်္ဂလိပ်သတင်းစာရဲ့အကြီးတန်းသတင်းတော့ Profit ဟာဒီအထက်ပိုးပြီးတော့ဆိုးရွားတာမရှိနိုင်တော့ဘူးလို့ပြောပါတယ်။စစ်ဆိုးရွားဘက်ကတော့ဥပဒေနဲ့အညီလျော့ကန်စွာနေထိုင်ဖို့နှစ်ကြိမ်အချင်းချထားပြီးတာတော့မှ Profit ဟာသင်ခန်းစာမပြူခဲ့ဘူးလို့ဆိုပါတယ်။ထိုင်းစစ်ဆိုးရွားရဲ့လုံဆောင်ချက်တွေနဲ့ပတ်သက်ပြီးစန့်ကျင်ရေးသားတာတွေကိုဆက်လုပ်နေတာကြောင့်အခုလိုသူခီးစဉ်ကိုတားဆီးတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောဆိုကြောင်း Profit ကပြောပါတယ်။ထိုင်းနိုင်ငံဆိုင်ရာဖင်လန်တန်အမတ်ကတော့ဒီ The Nation သတင်းစာမှာ23နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့ Private ရဲ့ခီးစဉ်ကိုအခုလိုတားဆီးပိတ်ပင်ခဲ့ရတဲ့ပတ်သက်လို့အကြီးအကျယ်စိတ်ပျက်မိတယ်လို့ဆိုပါရယ်။သတင်းစာလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ခွင့်အတွက်ဒီဇိုင်းမမက်ဆောင်ရွက်ခဲ့တာကြောင့် Mr. Private ကိုအခုလိုဖိတ်ကြားတာဖြစ်တယ်လို့ဖင်လန်အစိုးရအရာရှိတွေကပြောဆိုပါရယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာအသက်50အရွယ်ဟိန်းနူဘာသာဝင်ဆက်ချုပ်သမားတဦးဓာတ်နဲ့ခုတ်တက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူသုံးဦးကိုထိန်းသိမ်းချတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းစာတစ်စောင်မှဖော်ပြပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအလဲပိုင်းမှာနစ်ခူးချန္ဒရာဂျူဟာဒါဆိုတဲ့အမျိုးသားကိုတိုက်ခိုက်တာဟာသူတို့အဖွဲ့လက်ချက်ဖြစ်တယ်လို့ IS အစွန်ရောက်ဖွဲ့ကပြောဆိုထားတဲ့အကြောင်းအမေရိကန်ခြေစိုက်စောင့်ကြည့်အဖွဲ့တစ်ခုဖြစ်တဲ့ Site ထောက်လှမ်းရေးအဖွဲ့ကပြောပါရယ်။တရှိရီကင်ထားတဲ့လူနှစ်ဦးမကဟာစနေနေ့မိုးတဲ့ချိန်လောက်မှာထန်ကေခရိုင်ဒူဘေးရွာမှာရှိတဲ့မစ္စတာဂျူဝဒါရဲ့ဆက်ချုပ်ဆိုင်ကိုလာရပြီးတော့ဒီသူ့ကိုတိုက်ခိုက်သွားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ အဲ့နောက်မှာတော့သူတို့ကဆိုင်ကယ်တစ်စီးနဲ့ထွက်ပြေးသွားကြတာပါ Mr. Juwada ကတမန်တော်မူဟာမက်အပေါ်ပုတ်ခတ်ပြောဆိုလို့သူ့ကိုတပ်ပစ်တာဖြစ်တယ်လို့ IS ကပြောတဲ့အကြောင်း site အဖွဲ့ကပြောပါတယ်2012ခုနှစ်တုန်းကလည်းတမန်တော်မူဟာမက်အပေါ်ပုတ်ခတ်ပြောဆိုရဲဆိုပြီးတော့ Mr. Juwada ကိုဒေသခံမွတ်စလင်တွေကဝိုင်းရိုက်ခဲ့ပူပါတယ်အစ္စလာမစ်အစိုးရတွေပါဝင်ပတ်သက်မှုရှိတယ်လို့တန်တရားဖြစ်စရာတိုက်ခိုက်မှုတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီတစ်ခုနဲ့ဆိုရင်တော့ဧပြီလအတွင်းမှာငားမှုရှိသွားပါပြီရှင
်အရှေ့တောင်အာရှဒေသတွင်းနိုင်ငံတွေမှာအပူချိန်မြင့်တက်နေတာနဲ့အမျှအိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရပရဒေ့ရှ်ပြည်နယ်ကကမ်ပါမြို့မှာဆိုရင်လည်းဒီကနေ့မှာအပူချိန်ဟာ 47 ဒီဂရီဆယ်စီယပ်အထိဆန်ချိန်တင်မြင့်တက်ခဲ့ပါတယ်အိန္ဒိယနိုင်ငံမှာမေနဲ့ဇန်လတွေဟာရာသီဥတုအပူပြင်းဆုံးလတွေဖြစ်ပေမဲ့ဒီနှစ်မှာတော့ဧပြီလကစလို့အပူချိန်ဟာ 40 ဒီဂရီစင်တီဂရိတ်အထိမြင့်တက်နေတာကြောင့်ဒေသခံတွေဟာအပူဒဏ်တက်တောင်အောင်ထီးနဲ့ပေါ်ရီအသုံးပြုပြီးသွားလာနေကြပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ကုအောင်တို့ကပြောပြခဲ့ကြတာပါအခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုတင်ပြသွားပါမယ်မြန်မာအစိုးရအသစ်လက်ထက်ဂျပန်နိုင်ငံကြီးဝန်ကြီးရဲ့ပထမဦးဆုံးခီးစဉ်အဖြစ်ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိပြီးခီးစဉ်အတွင်းမြန်မာသမ္မတနိုင်ငံကြီးဝန်ကြီးတမတော်ကာကွယ်ဦးစည်းချုပ်တို့နဲ့တွေ့ဆုံပါပါမြန်မာအစိုးရအသစ်ကအလေးထားလှုပ်ဆောင်နေတဲ့အလုတ်ကိုင်းအခွင့်လန်းဖန်တီးရေးအပါအဝင်အခြားလူမှုဖွံ့ဖြိုးရေးလုပ်ငန်းတွေကိုဂျပန်ဘက်ကအစွမ်းကုန်ကူညီသွားမယ်လို့လည်းခီးစဉ်မတိုင်ခင်မှာဂျပန်နိုင်ငံကြီးဝန်ကြီးကပြောဆိုထားတာကြောင့်ဂျပန်ရဲ့ယင်းနီးမြှုပ်နှံမှုတွေတိုးတက်လာဖို့ကိုလည်းမျှော်လင့်နေကြပါတယ်မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့မြန်မာအစိုးရအသစ်လက်ထက်မှာပထမဆုံးခီးစဉ်အဖြစ်ဂျပန်နိုင်ငံသားဝင်ကြီးဖူမီယိုကီရှိဒါဟာနှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်ကိုဒီကနေ့စတင်လိုက်ပါတယ်ခီးစဉ်အတွင်းနိုင်ငံသားဝင်ကြီးဒေါအောင်ဆန်းစုကြည်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံဆွေးနွေးမယ်လို့မြန်မာနိုင်ငံဆိုင်ရာဂျပန်တန်ယုံရဲ့ပြန်ကြားရေးနဲ့ယဉ်ကျေးမှုဌာနကဒေါ်ဝီဆိုကအခုလိုပြောပါတယ
်ဒီနေ့ late evening မှာနိုင်ငံသားဝင်ကြီးရောက်ပါမယ်မိတီတော်ပေါ့နော်မိတီတော်ခန္ဓာရောက်မှာပေါ့မာရင်မနေ့ကအတော့ကျွန်တော် roughly ပဲပြောလို့ရမယ်နော်အမမနေ့ကမှာကောသုံးမှုရှိပါတယ်မနေ့9နာရီခွဲမှာမူဖာမှာဂျောင်းဆန်းစုကြည်နဲ့တွေ့ပါမယ်ပြီးတော့အဲ့မှာပဲတင်းစာရှင်းလင်းပွဲရှိနေတယ်ချင်းနေမှာနော်နောက်တစ်ခါအမ7နာရီမှာတမ္မနာကြီးဦးထင်ကျော်နဲ့တွေ့ပါမယ်နောက်တစ်ခါအမ2နာရီခွဲမှာကာကုန်းနဲ့တွေ့ပါမယ်ရှင်မနက်ပိုင်းညနေပဲပြန်ပါမယ်ရှင
်ဂျပန်နိုင်ငံသားဝင်ကြီးဖူမီယိုကီရှိဒါဟာမြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာနိုင်ငံပိုင်သတင်းစာနဲ့တွေ့ဆုံမေးမြန်းခဲ့မှာတော့မြန်မာအစိုးရတစ်ကအလေးထားတဲ့အလို့ကန်ခွင့်လန်းများဖန်တီးရေးအပါအဝင်လူမှုဖွံ့ဖြိုးရေးလုပ်ငန်းတွေကိုအစွမ်းကုန်ထောက်ပံ့ကူညီမယ်လို့ဖြေကြားခဲ့ပါတယ်မြန်မာအစိုးရတက်လက်ထက်မှာဂျပန်နိုင်ငံရဲ့ယင်းနှိမ့်ညွတ်မှုတွေတိုးတက်ဝင်ရောက်လာမယ့်အလားအလာကတော့လက်ရှိသီလဝါဆက်မှုစုံမှာဆက်ယုံနေဝင်လာမလားဆိုတဲ့မျှော်လင့်ချက်တစ်ခုသာရှိနေသေးပြီးတခြားသိတာတဲ့ယင်းနှိမ့်ညွတ်မှုတွေမတွေ့ရသေးတဲ့အကြောင်းမြန်မာစီးပွားရေးလုပ်ငန်းရှင်ကြီးတဦးဖြစ်တဲ့ဒေါက်တာဆိုးထွန်းကပြောပါရယ်အရင်အစိုးရလက်ထက်ကသီလဝါဆက်မှုစုံအဖြစ်အခြေခံအဆောက်အုံပိုင်းသာတိစောက်ထားနိုင်တာဖြစ်ပြီးလက်တွေ့နိုင်ငံခြားယင်းနှိမ့်ညွတ်မှုတွေကတော့ပြောလောက်ဆိုလောက်မရှိသေးပါဘူးတကယ်လို့ဂျပန်ဘက်ကဆက်ယုံနေတာယင်းနှိမ့်ညံ့လာမယ်ဆိုရင်တော့အလို့အကန့်အခွင့်အလန်းတွေတိုးတက်ဖန်တီးပေးနိုင်မယ်အလားအလာရှိတယ်လို့လဲဒေါက်တာဆိုးထွန်းကရှုမြင်ပါတယ်
။ဆက်မှုတော့အခုမှတကယ်တော့ကဒီသူ့အပြည့်ပေါ့နော်။ဟိုဆက်ယုံ300လောက်ဒါတည်လာမယ်ဆိုရင်တော့လေအလို့အကန့်အခွင့်အလန်းတွေကမတည်ုံကိုဆိုပါလို့ကျွန်တော်ကတရားပဲလို့လဲဆိုဆက်ယုံနေရဆိုရင်တော့လေဒါဟိုချမ်းပင်ဟိုတောင်းချီပြီးတော့လိုအပ်လာနိုင်နေတာတော့ဖြစ်လာနိုင်တောင်းချီတောင်းချီပြီးတော့နော်။ဒီချို့ဥပဒေလေးရောတယ်ဟိုပြန်ပြီးတော့ပြင်ဖို့ modify လုပ်ဖို့လိုမယ်ထင်တယ်အခြေခံတော့ကျွန်တော်ဥပဒေပိုင်းကိုခိုင်မာဖို့လိုတာပေါ့နော်ဂျပန်နေရာတော့သူတို့အနေနဲ့ဒါလုပ်တခုလုပ်မယ်ဆိုရင်သူကနည်းနည်းလေးစိတ်ဆက်တယ်ပေါ့နော်ကျွန်တော်တိုင်းမီဒီယာဆိုတာတိုးဒီ China လို့ပေါ့လဲဆိုရင်သူကပို့ပြီးတော့စိတ်ဆက်တဲ့အတွက်ကြောင့်မလို့ဒီဥပဒေပိုင်း policy ပိုင်းအတည်ပြုဖို့လိုရတော့ကျွန်တော်မြင်ပါတယ်အဲ့နောက်ဆက်ပြောမှာပဲသူတို့ကဝန်ထမ်းမယ်လို့ကျွန်တော်မြင်တယ
်ဒါပေမဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံခြားယင်းနှိမ့်ညွတ်မှုတွေကိုဆွဲဆောင်နိုင်ဖို့ဒေတာရင်းနိုင်ငံတွေနဲ့ရှင်းပြနိုင်မှုမရှိသေးဘူးလို့လည်းထောက်ပြပါတယ်။လမ်းပန်းဆက်သွယ်ရေး၊ငွေကြေးဝင်ဆောင်မှုစနစ်အခြေခံအဆောက်အအုံစတာတွေမှာမြန်မာနိုင်ငံဟာဒေတာရင်းနိုင်ငံနေစေဖြစ်ပါတယ်။မြန်မာအစိုးရတဲ့လက်ထက်မှာမြန်မာလေယာဉ်လုပ်ငန်းဘက်မှလည်းဂျပန်ရဲ့ယင်းနှိမ့်ညွတ်နှံမှုလက်တွေ့ဝင်ရောက်လာဖို့မျှော်လင့်တဲ့အကြောင်းသူကပြောပါတယ
်။လေယာဉ်ဆိုင်ဝေးကဏ္ဍမှာတော့တချို့ကိစ္စတွေဝင်လာတာရှိရပါတော့။ဆိုပါလို့ကျွန်တော်ကမက်ကိုနဲ့အဲဒီနုံရိုင်းတစ်ခုဆိုမကူနဲ့မေဇူရီလက်မှတ်ထိုးတာလေသူတော်လည်းပဲဟိုလက်မှတ်တာအမှုယူတာထိုးတာတကယ်ဒီ cash flow နဲ့တကယ်ရင်းမနေမှုကမလာသေးဘူးပေါ့နော်ဟိုကြော်နေတာဒီအစိုးရအသေးလက်ထက်မှာတော့ဒါတော့ ီစွာပေါ်ယုံကြည်မှုရှိတာရင်တော့တကယ်ဝင်လာမယ်လို့ကျွန်တော်မျှော်လင့်တာပေါ့နော်။လေယာဆဲဗေးကနေမှနောက်တန်းမြောသာဆဲဝင်စောက်ဖို့အဲ MOU ထိုးတဲ့ကိစ္စတွေရှိတယ်ပေါ့နော်။ဒါပေမဲ့လောလောဆယ်တော့အများကြီးတော့ဝင်လာတော့တိတ်မတွေ့သေးဘူး။တော်လည်းစွာသေးလက်ထက်မှာတော့လည်းပို့ပြီးတော့ဝင်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်။
ဂျပန်နိုင်ငံသားဝင်ကြီးဖူမီယိုကီရှိတာဟာနိုင်ငံသားဝင်ကြီးအဖြစ်မြန်မာနိုင်ငံကိုလာရောက်တာဟာအခုတတိယအကြိမ်ဖြစ်ပါတယ်။အခုခီးစဉ်ကတော့ဂျပန်နိုင်ငံသားဝင်ကြီးရဲ့အေပြီလ29ရက်နေ့ကနေမေလ6ရက်နေ့အထိအာရှ5နိုင်ငံခီးစဉ်အဖြစ်တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံတို့ကိုသွားရောက်ပြီးနောက်အခုမြန်မာနိုင်ငံကိုဝင်ရောက်တာဖြစ်ပါတယ်။မြန်မာနိုင်ငံကနေတဆင့်လာအိုနဲ့ဗီယက်နမ်နိုင်ငံတို့ထံခီးဆက်မယ်လို့လဲဂျပန်နိုင်ငံသားဝင်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။
မတ်တီငင်တိုင်းရဲ့တင်ပြချက်ပါခနရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်တဲ့လွှတ်တော်ဆွေးနွေးမှုတွေမတင်ပြခင်အခုတော့နိုင်ငံရေးတိုက်ခန့်တွေကိုအဓိကပြစ်မှတ်ထားပြီးအရေးယူခဲ့တဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများဤဘေးအန္တရာယ်မှကာကွယ်ဆောင်ရှောက်သည့်ဥပဒေကိုရုပ်သိမ်းရေးအတွက်ဥပဒေကြမ်းတရက်ကိုဒီကနေ့လွှတ်တော်မှာတင်သွင်းလိုက်ပါပြီ။ဒေါ်အောင်ဆန်းစုကြည်၊ကိုမင်းကိုနိုင်၊ကိုကိုကြီးအပါအဝင်နိုင်ငံရေးကျင်းသားအတော်များများကိုဒီဥပဒေနဲ့အရေးယူခဲ့မှုပါတယ်။ဒီဥပဒေကိုရုပ်သိမ်းတဲ့အပေါ်နိုင်ငံရေးသမားတွေနဲ့နိုင်ငံရေးလီဒါတုံးသက်သူတွေကကြိုးဆိုကြပေမဲ့နိုင်ငံတော်လုံခြုံရေးအတွက်တင့်လျော်တဲ့ဥပဒေကိုပြဋ္ဌာန်းဖို့လိုတယ်လို့တုံးသက်မှုတွေရှိနေပါတယ်။ဒီဥပဒေကိုပယ်ဖြတ်နိုင်ဖို့လွှတ်တော်ကအားထုတ်နေတဲ့အကြောင်းကိုစီသူကစူးစီးတင်ပြထားပါတယ်
။ပုံမှန်တစ်လေလူတိများတဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလူသူများ၏ဘေးရန်တွေမှကာကွယ်ဆောင်ရှောက်သည့်ဥပဒေကိုရုပ်သိမ်းဖို့အတွက်ဥပဒေကြမ်းတရက်ကိုပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကကော်မတီရဲ့သုံးသက်ချက်ကိုဒီကနေ့ပြည်သူ့လွှတ်တော်အစည်းအဝေးမှာခုလိုတင်ပြခဲ့ပါတယ
်။နိုင်ငံတော်ဤအခြေခံမူများပါပြဋ္ဌာန်းချက်နှင့်ညီညွတ်မှုမရှိခြင်းနိုင်ငံသားများဤအခွင့်အရေးတစ်စုံတရာဒို့မဟုတ်အများကိုကန့်တတ်သည့်ဥပဒေဖြစ်သည်ဖြင့်နိုင်ငံသားများဤအကျိုးစီးပွားနှင့်စန့်ကျင်နေခြင်း2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေတွင်အရေးပေါ်ကာလပြဋ္ဌာန်းချက်တွင်ဆောင်ရွက်ရန်လုပ်ငန်းစဉ်များပြဋ္ဌာန်းပြီးဖြစ်သောကြောင့်ရင်းဥပဒေကိုဆက်လက်ကျင့်သုံးရန်မလိုအပ်တော့ခြင်းတို့ဖြစ်ပါ၍ရုပ်သိမ်းသည့်ဥပဒေကြမ်းကိုလွှတ်တော်ကအတည်ပြုပေးနိုင်ပါရန်အစဉ်ခံတင်ပြအပ်ပါသည
်လက်ရှိပြည်ထောင်စုလွှတ်တော်ကလည်းရုပ်သိမ်းမှုပြင်ဆင်နေတဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလူသူများ၏ဘေးရန်တွေမှာကာကွယ်ဆောင်ရှောက်သည့်ဥပဒေဟာ1985ခုနှစ်ပြည်သူ့လွတ်တော်ဥပဒေအမှတ်3ဖြစ်ပါတယ်။ဒီဥပဒေဟာ1885ခုနှစ်အင်္ဂလိပ်ကိုလိုနီခေတ်ကနိုင်ငံရေးသမားတွေကိုထိန်းချုပ်ဖို့အတွက်နိုင်ငံတော်ကာကွယ်ပေးရေးဥပဒေ State Protection Law ဖြစ်ပြဋ္ဌာန်းကျင့်သုံးခဲ့ပြီးတော့1985ခုနှစ်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီခေတ်မှာနိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလူသူများ၏ဘေးရန်တွေမှာကာကွယ်ပေးသည့်ဥပဒေဖြစ်ဖြည့်ဆွတ်ပြဋ္ဌာန်းခဲ့ကြတာပါ။ဒီဥပဒေအရလူတစ်ယောက်ကိုအန္တရာယ်ရှိတယ်လို့တန်တရားရှိရင်တရားရုံးရဲ့စီရင်ဆုံးဖြတ်ချက်မပါဘဲနဲ့ဖမ်းဆီးထိန်းချုပ်နိုင်ပါလေ။ဒီဥပဒေရုပ်သိမ်းရေးနဲ့ပတ်သက်ပြီးတော့တရားလွတ်တော်ရှိနေတူးလည်းဖြစ်ပြီးသူလွတ်တော်ကိုယ်စားလှယ်ဟောင်းတူးဖြစ်တဲ့ဦးသိန်းညွန့်ကခစ်စနစ်နဲ့မကိုက်တဲ့အားနည်းချက်တွေရှိနေတဲ့အတွက်ဖျက်သိမ်းသင့်ပေမဲ့လို့နိုင်ငံတော်ကာကွယ်ရေးအတွက်ခင့်နဲ့ညီပြီးတော့လူခွင့်ရေးစံနှုန်းတွေနဲ့ကန့်ညီတဲ့ဥပဒေတစ်ခုတော့လိုအပ်လိမ့်မယ်လို့သူကပြောပါတယ
်။ကျွန်တော်ကထောက်ပြတာကတော့ရုပ်လည်းရုပ်စီဒီချိန်ထဲမှာအခုကာလနဲ့ကန့်ညီပြီးတော့ဖွဲ့စည်းပုံရှင်ကောင်းတွေနဲ့ညီညွတ်ပြီးတော့လူခွင့်ရေးကိုလည်းမထိပ်ပါနိုင်တဲ့ကောင်းနေကတော့လူကြီးဆိုင်ရာဥပဒေမျိုးကိုလည်းဆက်လက်ရေးဆွဲဖို့တို့မဟုတ်ကျွန်တော်တို့ရှိတဲ့ဒါဒီရစပတ်ကြီးဥပဒေဒါတို့နေကတော့လူကြီးနဲ့ဆိုင်တဲ့ဥပဒေတွေနဲ့ပတ်သက်တဲ့ဒါချက်သိပြီးတော့ပြင်သစ်တာပြင်ဖို့ဆိုတာကျွန်တော်အဲ့ဒီဟာမျိုးလုပ်တင်တယ်လို့ကျွန်တော်ယူဆတယ်အဲ့တော့ကောင်းနေကတော့လူကြီးကိုအလေးမထားမနဲ့လူကိုရေးတစ်ခုပဲခပြားဆန်ဆန်ပြောနေတာမျိုးဒါလူကိုရေးကိုအလေးမထားမနဲ့နိုင်ငံတော်လူကြိုရေးတစ်ခုတည်းဟိုကအလေးထားပြီးတော့လူတွေပေါ်မှာတရားနဲ့ဖိနှိပ်တဲ့ဥပဒေပုံစံမျိုးအဲ့ဒီတစ်ခုလုံးတော့ရှောင်ကျင်မှုလိုပါတယ
်။ရုပ်သိမ်းမှုပြင်ဆင်နေတဲ့ဥပဒေရဲ့ပုံမှန်30ကကြီးရလူတယောက်ကိုနိုင်ငံတော်လုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးကိုအန္တရာယ်ပြုသူဒါမှမဟုတ်ရင်အန္တရာယ်ပြုဖို့အတွက်ကြံစည်အားထုတ်နေသူလို့ယူဆရင်ပုံမှန်30ကကြီးရတချိန်ကိုရပ်ပေါင်း60ထပ်မပူဘဲနဲ့ဖမ်းဆီးချုပ်နှောင်နိုင်ပြီးတော့ပြစ်ဒဏ်လိုက်ရပ်ပေါင်း180အထိတိုးမြင့်ဖန်းစီထင်းချုပ်ထားနိုင်တယ်လို့ပြဋ္ဌာန်းခဲ့တာပါ။ဒါ့အပြင်ပုံမှန်30ခွေရပြစ်ဒဏ်ကျခံသူတွေဟာနေအိမ်ကျေကျုံးနဲ့တစ်နှစ်ကနေအများဆုံး5နှစ်အထိကျခံရနိုင်ပါတယ်။ပုံမှန်73ရလဲဝန်ကြီးအဖွဲ့ရဲ့ခွင့်ပြုချက်နဲ့ပုံမှန်30ကကြီးနဲ့ပုံမှန်30ခွေကပြစ်ဒဏ်တွေကိုလည်းထပ်ပြီးတော့တိုးမြင့်နိုင်ပါတယ်။ဒေါ်ဆန်းစုကြည်မင်းကိုနိုင်နဲ့ကိုကိုကြီးပါဝင် နိုင်ငံရေးကျင်းသားအတော်များများကိုလည်းဒီဥပဒေနဲ့အရေးယူခဲ့ပူပါတယ်နိုင်ငံရေးလေလာတုံးသက်သူဒေါက်တာရံမျိုးသိန်းကတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့ခုလိုတုံးသက်ပါတယ
်ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲမှာလုံးဝမရှိတဲ့နဲ့ဥပဒေတစ်ခုလိုမြင်တယ်တကယ်တမ်းကနိုင်ငံတော်ရဲ့အမျိုးသားလူ종ရေးနဲ့ပတ်သက်လို့ရှိရင်နော်အမျိုးသားလူ종ရေးဆိုင်ရာပေးထားဥပဒေတရားရှိတယ်လို့ကျွန်တော်ကတုံ့သက်ပါတယ်ဒါပေမဲ့အဲ့ဒီအမျိုးသားလူ종ရေးဆိုင်ရာဥပဒေဟာနော်ဟိုနိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးသမားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်ချုပ်ချယ်တဲ့နော်နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုဖိနှိပ်ချုပ်ချယ်ကန့်သတ်တဲ့ဥပဒေမျိုးမပြတ်ဖို့တော့လိုအပ်တယ်လို့ကျွန်တော်ကတုံ့သက်ပါတယ်
လက်ရှိမှာနိုင်ငံရေးသမားတွေနဲ့နိုင်ငံရေးလေလာသုံးသက်သူတွေကတော့နိုင်ငံတော်အားနှောက်ယှက်ဖြည့်ဆည်းလိုသူများဤဘေးရန်နေမှာကာကွယ်ဆောင်ရှောက်သည့်ဥပဒေအပြင်အရေးပေါ်စီမံချက်ဥပဒေပုံမှန်5ညနိုင်ငံတော်ကြီးညိုပြည့်စင်မှုဥပဒေ905ခါခွေနဲ့မတရားအသင်းနဲ့ဆက်သွယ်မှုဥပဒေပုံမှန်18ကာကြီးခါခွေစတာတွေကိုလည်းပယ်ဖြတ်တန်တာပယ်ဖြတ်ပြီးတော့ပြင်ဆင်တင်တာတွေကိုပြင်ဆင်တင်ကြောင်းအကြံပြုထားကြပါတယ်ခင်ဗျာ
VOA သတင်းနောက်ကိုစီသူပြောပြခဲ့တာပါအခုဆက်ပြီးနားဆင်ရမှာကရခိုင်ပြည်နယ်တွင်ရခိုင်တပ်မတော် AA နဲ့မြန်မာစစ်တပ်တို့ဖြစ်ပွားနေတဲ့တိုက်ပွဲအ мян ဆုံးရဆဲဖို့အမျိုးသားလွှတ်တော်မှာအရေးတကြီးအဆိုကိုဒီကနေ့အသွင်းပါတယ်တချိန်တည်းမှာပဲပြည်သူလွှတ်တော်ဘက်မှလည်းဒီစီရေးပဋိပက္ခတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ထောင်ချီတဲ့စစ်ပီးဒုက္ခတွေဒီအရေးကိုအဆိုတင်ဖို့ပြင်ဆင်နေပါတယ်ရခိုင်ပြည်နယ်လွှတ်တော်ဘက်မှလည်းဒီစီရေးပြဿနာဖြေရှင်းနိုင်ရေးအရေးပေါ်အစည်းအဝေးခေါ်ဆိုဖို့စီစဉ်နေကြပါတယ်အသေးစိတ်ကိုဆက်သွယ်မိမြန်တာတဲ့မတ်ဆွမွန်ကပြောပြပါမယ်
ဟုတ်ပါတယ်ဒီကနေ့မေလ2ရက်နေ့အမျိုးသားလွှတ်တော်အစည်းအဝေးတွေပြန်လည်စတင်ချိန်မှာပဲအမျိုးသားလွှတ်တော်မှာရခိုင်ပြည်နယ်တွင်းကတိုက်ပွဲတွေအ мян ဆုံးရက်စဲဖို့အရေးရခိုင်ပြည်နယ်စစ်တွေမြို့နယ်ကအမျိုးသားလွှတ်တော်ကိုစလဲဦးဝေစိန်အောင်ကအရေးတကြီးအဆိုတင်သွင်းခဲ့ပါတယ်ဒီအဆိုနဲ့ပတ်သက်ပြီးပြည်သူလွှတ်တော်ကိုစလဲဦးဖေတန်းကအခုလိုပြောပြပါတယ
်မဲဆန္ဒနဲ့အမှတ်တိပေါ့နော်အဲဒီကစစ်တွေမြို့နယ်အမျိုးသားလွှတ်တော်ကိုစလဲဦးဝေစိန်အောင်ကအဆိုတင်သွင်းတာပါသူကတော့ဒီလက်ရှိဖြစ်ပေါ်နေတဲ့ရခိုင်တပ်မတော်နဲ့နမတမတော်ကြားမှာတိုက်ပွဲတွေကိုရက်ဆဲဖို့နော်ငင်းချိုင်းစပွဲဖို့ရောက်ရှိအောင်ဆောင်ရွက်ကြဖို့အစိုးရကိုတိုက်တွန်းတဲ့အဆိုဖြစ်ပါတယ်ခင်ဗျာအဲ့ဒါကိုဒီနေ့မြန်မာစစ်တော်မှာတော့ဆွေးနွေးဖို့ဆိုပြီးတော့မဲခွဲပြီးတော့ဆုံးဖြတ်တယ
်အခုလိုမျိုးရခိုင်ပြည်နယ်အရေးအမျိုးသားလွှတ်တော်မှာအရေးတကြီးအဆိုတင်သွင်းတယ်လို့ပြည်သူလွှတ်တော်မှာလည်းဆွေးနွေးကြဖို့ရှိတယ်လို့ပြည်သူလွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပြပါတယ
်ပြည်သူလွှတ်တော်ဘက်မှာလည်းဒီကိစ္စကိုအဆိုတင်ဖို့ကျွန်တော်တို့ဘက်ကတော့တိုင်ပင်ညှိနှိုင်းနေဆဲဖြစ်ပါတယ်ညနေပိုင်းမှာကျွန်တော်တို့ညှိပြီးတော့အဲ့ဒါကိုဆွေးနွေးမှာပါဦးဝေစေအောင်အဆိုကတော့တိုက်ပွဲရဆဲပြီးတော့ငင်းချိုင်းစပွဲဝိုင်းကိုခေါ်ဖို့ဆိုတဲ့ဟာကိုလေးစားပြီးတော့အဆိုတင်သွင်းတာဖြစ်ပါတယ်ကျွန်တော်တို့ဘက်မှာတော့တကယ်လိုအပ်နေတာကတော့ဘုစစ်ဆောင်ဒုက္ခတွေပေါ့နော်တို့တို့အတွက်အပြည်နယ်အစိုးရရောပြည်ထောင်စုအစိုးရရောဒီနေ့ဖြစ်ဖြစ်ရောဘာမှအကူအညီမပေးသေးပါဘူးအဲ့ဒီပေါ်မှာတိုက်တွန်းမဲ့အဆိုဖြစ်ဖို့များပါတယ်ခင်ဗျာကျွန်တော်အဆိုတင်ဖြစ်ရတော့အဲ့ဒီအကြောင်းကိုဥထိတ်ထားပြီးတော့နော်ဦးစားပေးပြီးတော့ကျွန်တော်ဆောင်ရွက်မှာပါ
အဓိကကတော့စစ်ရေးတင်းမာမှုတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခတွေရဲ့အရေးပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရဘက်ကအရေးတကြီးဂိုင်တွေဖြည့်ရှင်းပေးဖို့တောင်းဆိုမှာဖြစ်တယ်လို့ဦးဖေတန်းကပြောပါတယ
်တိုက်ပွဲဖြစ်နေတဲ့ဒေသတွေပေါ့နော်ဘူးရောင်မောင်တော်ရေတေတော်ပုံညွန်းကြောက်တော်အဲ့ဒီဒေသတွေမှာစစ်ဆောင်ဒုက္ခတွေကကြောက်ရရင်2000ခန့်လောက်ရောက်နေပါပြီအဲ့ဒီလူတွေအတွက်အခုလောလောဆယ်စားရေးတောက်ရေးနေထိုင်ရေးကျန်းမာရေးအစားပေါ့နော်ချေမိုးရတီရောက်တော့မယ်ဆိုတော့အဲ့ဒီနေထိုင်ရေးအကုန်လုံးဟာပြတ်နာရှိနေပါတယ်အဲဒါမဲ့ဒီနေ့တည်းဒီနယ်အစိုးရရောပြည်တော်စုအစိုးရရောဘာမှကူညီသေးတာမသိပြသေးပါဘူးအဲ့ဒါကြောင့်ကျွန်တော်တို့အားမလို့အားမရဖြစ်ပါတယ်အဲဒီကိစ္စတွေကမကြခင်ပဲဒီထက်စစ်ပွဲအခြေအုံကကြီးလာမယ်လို့လည်းကျွန်တော်ညွှန်လင့်ပါတယ်အဲ့ဒါကြောင့်ဒုက္ခတွေလည်းပိုပြီးတော့များလာနိုင်ပါတယ်အဲ့ဒီပေါ်မှာနိုင်ငံတော်အစိုးရကနေပြီးတော့အထက်ထက်ဝင်ဝင်ကူညီဖို့ကျွန်တော်တို့ဘက်ကလိုလားပါတယ်ခင်ဗျာအဲ့ဒါကြောင့်လည်းပြည်သူ့ကိုယ်စားလှယ်တွေဖြစ်တဲ့ကျွန်တော်တို့ဘက်ကတင်ပြနေရတာဖြစ်ပါတယ
်အခုလိုမျိုးအမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်နှစ်ရက်စလုံးမှာရခိုင်စစ်ဘေးနဲ့ပတ်သက်ပြီးအရေးတကြီးအဆိုတွေတင်သွင်းဆွေးနွေးဖို့ပြင်ဆင်နေတယ်လို့ရခိုင်ပြည်နယ်ကပြည်နယ်လွှတ်တော်မှလည်းရခိုင်စစ်ရေးနဲ့ပတ်သက်လို့အရေးပေါ်ဆွေးနွေးကြဖို့စီစဉ်နေတဲ့အကြောင်းဘူးသီးတော်မြို့နယ်ကပြည်နယ်လွှတ်တော်အမတ်ဦးထွန်းအောင်သိန်းကပြောပါတယ
်ကျွန်တော်တို့ကိုယ်ရက်နေ့အရေးပေါ်အစည်းအဝေးဆိုပြီးတော့ကျွန်တော်တို့အကြောင်းကြားရတာရှိပါတယ်အဲ့တော့ကျွန်တော်တို့ကိုယ်ရက်နေ့မတိုင်မီကျွန်တော်တို့ခုနှစ်ရက်နေ့မှာကျွန်တော်တို့ကအကြောင်းကြားမှဖြစ်ပါတယ်အဲ့တော့ဒီမှာဖြစ်နေတဲ့ကိစ္စကိုဆွေးနွေးပြီးတော့ကျွန်တော်တို့ပြည်နယ်လွှတ်တော်မှလည်းကျွန်တော်တို့အဆိုတစ်ခုတင်ဖြစ်မှဖြစ်ပါတယ်ကျွန်တော်တို့လေမေလကူရင်းနေမှာ
ခုလက်ရှိအခြေအနေမှာတော့ရခိုင်ဒေသထဲမှာစစ်ဘေးဒုက္ခတွေဟာအခက်အခဲတွေများစွာနဲ့ရင်ဆိုင်နေရတဲ့အတွက်သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေအမြန်ဆုံးဖြေရှင်းပေးဖို့ကိုလေ
ဒီဆွေးနွေးမှာဖြစ်တယ်လို့ရခိုင်ပြည်နယ်လွှတ်တော်ဘက်ကအရေးတကြီးဆွေးနွေးမှာဖြစ်တယ်လို့ရခိုင်ပြည်နယ်လွှတ်တော်အမတ်ကပြောပါတယ်။ဧပြီလ၁၆ရက်နေ့ကသာပြီးတော့အဲ့ဒါတိုက်ပွဲတွေစပြီးတော့ဖြစ်တဲ့နေ့ကသာပြီးတော့အဲ့ဒါဒီစိတ်ချုပ်ဒုက္ခတွေတွေဟာကျွန်တော်တို့ရောက်ရှိလာရောကြွားတယ်။ကျွန်တော်တို့ကိုယ်တိုင်တော့ရောက်ပြီးတော့ဒီစိတ်ချုပ်ဒုက္ခတွေတွေရဲ့လိုအပ်
ဒီကစတင်ပြီးရင်ဆိုင်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့လို့နှစ်ဖက်အကြအဆုံးများခဲ့ပါတယ်ဒီတိုက်ပွဲတွေကြောင့်ထောင်ချီတဲ့ဒေသခံပြည်သူတွေလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပြီးစာဝင့်နေရေးတွေအခက်အခဲများစွာနဲ့ရင်ဆိုင်နေရတဲ့အခြေအနေဖြစ်ပါတယ်စစ်ဘေးဒုက္ခသည်တွေအတွက်ယာယီဒုက္ခသည်စခန်းတွေဖွင့်လှစ်ပေးထားပြီးလိုအပ်ချက်တွေကိုဒေသခံပြည်သူတွေလူ
တော်ရရှိများရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်ပြီးအစိုးရတဲ့တာဝန်ယူလာတာအခုဆိုရင်တလားပြည့်သွားပြီဖြစ်ပါတယ်အစိုးရတာဝန်ယူခဲ့တဲ့တလားတာကာလမှာနိုင်ငံရေးကျင်းသားတွေလှုပ်ပေးတာခက်စနစ်နဲ့မညီတဲ့ဥပဒေတွေကိုဖျက်သိမ်းတာတွေကအစတကြံတွင်စီးပွားဖြင့်မန်တက်စောက်တာကိုတားမြစ်တာဆုံးအပြောင်းလဲမျိုးစုံကိုတွေ့ရပါတယ်အစိုးရတဲ့တာဝန်ယူခဲ့တဲ့တလားတာကာလမှာဆောင်ရွက်ခဲ့သမျှတွေတဲကတော်ရရှင်တွေသဘောကျဆုံးဒါမှမဟုတ်သဘောမတွေ့ဆုံးဘာတွေများရှိပါသလဲဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့တော်ရရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရရှင်
။မနေ့ပြန်အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုဒူးကနေဖမ်းယူရှုစားနိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးပါလားခင်ဗျာ
စီးပွားနိုင်ငံရဲ့အကြီးဆုံးမြို့အလဘိုအပါအဝင်နိုင်ငံတော်မှာအပြစ်ခက်ရက်စရေးပြန်လဲတည်တက်နိုင်ဖို့အတွက်နားလည်မှုရယူနိုင်မဲ့အခြေအနေဟာပို့ပြီးတော့နီကလာနေပြီလို့အမေရိကန်နိုင်ငံသားရဲဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်တစ်ချိန်တည်းမှာပဲအလဘိုမြို့ကလေကြောင်းတိုက်ခိုက်မှုတွေမှာတော့သေဆုံးသူရေအတွက်ကတိုးလာနေသေးပါစီးရီးယားဆွေးရတက်ဖွဲ့တွေကအလဘိုမြို့မှာရက်သားထိခိုက်သေးဆုံးမှုတွေအကြီးကျယ်ဖြစ်စေတဲ့အထိလေကြောင်းထိုးစစ်ဆင်မှုတွေဆက်လက်လှုပ်ဆောင်နေရတဲ့အများပြည်ပြည်လူနီပါဖြစ်နေတဲ့အမေရိကန်နဲ့ရုရှားဆွေးရတို့ကြားဝင်ဆက်ဆက်ညှိနှိုင်းပေးနေတဲ့အပြစ်ခက်သဘောတူညီမှုဆက်လက်တည်ထားရှိနိုင်အောင်ကြိုးစားနေရမှာဝန်ကြီးကယ်ရီဟာဆော်ဒီအာရေဗျနိုင်ငံသားရဲ့ဝန်ကြီးနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီနေ့အစောပိုင်းကတွေ့ဆုံပြီးတော့တိကိစဆွေးနွေးခဲ့ပါတယ်ရှင်တူရကီနိုင်ငံတောင်ပိုင်းအင်ဆာလစ်လေတက်အခြေဆိုင်စခန်းကနေအမြောက်တီဒရုန်းယာဉ်တွေနဲ့တိုက်ခိုက်တာကြောင့်မနေ့ကတနင်္ဂနွေနေ့မှာ IS စစ်သွေးကြ63ဦးသေဆုံးသွားတယ်လို့တူရကီအစိုးရကပြောပါရယ်ရော့ကက်တွေနဲ့မြေပြင်တပ်ဖွဲ့တွေကနေရတော်များများကနေတိုက်ခိုက်နေတာဖြစ်တယ်လို့တူရကီနိုင်ငံပိုင်သတင်းဌာနကပြောပါရယ်ရှင်အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာဆက်ဆံရေးအခန်းကဏ္ဍတစ်ကိုအကောင့်ထဲပေါ်သွားနိုင်ဖို့သူ့ရဲ့မဲဆွယ်စီယုံရေးလှုပ်ရှားမှုတွေအတွင်ခရီးပေးနေတဲ့အချိန်ထဲမှာအမေရိကန်ပေါ်တရုတ်ကနိုင်ထည်စီရင်လုပ်နေတာတွေကိုလက်ခံမှာမဟုတ်ဘူးလို့အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican သမ္မတလောင်းအဖြစ်ရွေးခံရဖို့ရှင်းပြနိုင်သူ Donald Trump ကပြောဆိုလိုက်ပါတယ်တရုတ်နဲ့အမေရိကန်အကြားကုန်သွယ်ရေးလုံငွေပြမှုကို Mr. Trump ကချိန်ပန်များစွာထောက်ပြပြောဆိုခဲ့ပြီးတော့ဒီလိုမညီမညာဖြစ်နေတာကိုသူသာသမ္မတဖြစ်လာရင်အကောင်းဆုံးဖြေရှင်းသွားမယ်လို့ဆိုပါတယ်ရှင်
ကျေးဇူးပါခင်ဗျာသတင်းချင်းရုပ်ကိုမက်ခင်ဖြူတွေပြောပြသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရည်မှုကမတ်ဆူမွန်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA အမေရိကန်သံညနေ့ဘက်မြန်မာသားအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 အထိလိုင်းနိုမီတာ7 19 25ဒုကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှာကျွန်တော်တို့တကပြန်ဆောင်ဝင်ရအောင်လားဗျာ
This program has come to you from the Voice of America, Washington.